ကျွန်တော်ဝင်းမင်ပါအခုနောက်ဆုံးကိုဗစ်ပိုးတွေ့ရှိမှုမနေ့ညစင်းအရာပြည်တွင်းကူးစက်မှုဖြစ်နိုင်ပြီးရခိုင်နဲ့လည်းခီးသွားဆက်ဆက်မှုမရှိတဲ့တောင်ကြီးကပိုးတွေ့သူတူထူးထူးခြားခြားပါလာခဲ့ပါတယ်ဒီလူနာကိုတွေ့ခဲ့တဲ့ရန်ကုန်ဆေးရုံကြီးကအရေးပေါ်ထုတ်ကူဌာနမှဒေါက်တာမမော်ဦးကိုမေးထားပါတယ်ကိုဗစ် -19 ရောဂါပိုးတွေ့ရှိမှုမနေ့ညစင်းအရာစံချိန်တင်လူပေါင်း30တွေ့ရှိခဲ့ရမှာဒီတောင်ကြီးလူနာကလွဲပြီးကျန်သူတွေအားလုံးကရခိုင်အထူးသဖြင့်စစ်တွေနဲ့ဆက်ဆက်မှုရှိတာဒါမှမဟုတ်ပိုးတွေ့လူနာနဲ့ဆက်ဆက်မှုရှိခဲ့တာတွေပါဒီကျမ်းမာရေးဝန်ကြီးဌာနစီးရင်မှာဆိုစတာကျဲပွင့်လေးတွေနဲ့ပြထားတာကစစ်တွေကိုခီးသွွားရာဇဝင်ရှိလို့အသွာလာကန့်သက်ခံရထားသူတွေပါဒါပေမဲ့အခုတောင်ကြီးမျိုးကအမျိုးသမီးလူနာအသက်45နှစ်အရွယ်လူနာနံပါတ်489ကတော့အခုလိုစစ်တွေကိုခီးသွွားရာဇဝင်မရှိတာအပြင်ပြပခီးသွွားရာဇဝင်လည်းမရှိကလူနာရင်းနဲ့လည်းထိတွေ့မှုမရှိခဲ့ပါဘူးသူကိုအဓိကရန်ကုန်ပြည်သူဆေးရုံကြီးမှာ PUI လို့ခေါ်တဲ့စောင့်ကြည့်လူနာအဖြစ်နဲ့ထားရှိရကနေအခုလိုပိုးတွေ့ခဲ့တာပါဒါကိုရန်ကုန်ဆေးရုံကြီးကရေးပေါ်ထုတ်ကူဌာနမှဒေါက်တာမမော်ဦးက
ကျွန်တော်ရန်ကုန်ဆေးရုံကြီးကလည်းတယောက်ထွက်သွားတယ် PUI နေရလူနာတွေကအဲ့ဒီလူနာခက်တာရခိုင်ကမဟုတ်ဘူးအဲ့ဒီလူနာတောင်ကြီးအဖြစ်နဲ့မှပြဿနာသူကစစ်တရားလူနာနဲ့ဆက်ဆက်မှုမရှိဘူးအဲ့ဒီတော့လူပဲ transmission ရှိနေတယ်ဆိုတော့ကြာ
ဒါအပြင်ဒေါက်တာမမောဦးကပဲငကူတဲကိုကစစ်တွေကနေရန်ကုန်မှာလွှဲပြောင်းကူးတာနေရသူတွေအခုထပ်ပြရမယ့်ရချင်း follow up အတွက်လည်းပြန်ရောက်လာချိန်မှာဆေးရုံကိုကြိုအကြောင်းကြားပြီးမှလုံလုံခြုံခြုံလာနိုင်အောင်စီစဉ်ပေးခြင်းတယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲဒေါက်တာမမောဦးကအခုအဖြစ်များနေတဲ့စစ်တွေမှာလည်းကိုဗစ်ကြောင့်အခြားပုံမဲ့လူနာတချို့ဆေးရုံပြဖို့ခက်ခဲရှိမှာဆိုရင်လည်းဒီအတွက်အထူးအစီအမံတစ်ခုပြုလုပ်ပေးတဲ့လို့ဆိုပါတယ်ခင်ဗျကျွန်တော်ဝင်းမင်ပါ